ကရင်မျိုးသားစည်းရုံးတပ်မဟာတုံထိန်ချုပ်နယ်မြေဘကူတိုင်းရွှေချင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားလက်မျောက်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီးတော့ဒေသခံတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဖမ်းဆီးနှိပ်စက်မှုတွေရှိတာကြောင့်ကြေးရွာပေါင်း16ရွာကဒေသခံပြည်သူလူထုစုစုပေါင်း 14,000 ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ကရင်မျိုးသားစည်းရုံးကသတင်းထုတ်ပြန်ထားပြီးတော့အခုဆိုရင်စစ်ဘေးရှောင်ထွက်ပြေးနေရသူ 1,000 ကျော်လောက်ရှိလာပြီဖြစ်တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ်။
လက်လက်ကြီးဆက်လေးလုံးပြစ်ခဲ့ရပါတော့။အကြမ်းရှိတဲ့ရွာကြီးရွာကြီးခုနှစ်ရွာအကုန်လုံးထွက်ပြေးရတာပဲ။ဥတွေမနေရတော့ဘူး။တော့လူကြီးသောင်းကိုယ်တော့ရှိရမှာ။ဟိုမှာကရင်ယူနဲ့စစ်ကောင်စီတိုက်ပွဲချင်းနေကြတော့ဆော်တိမြို့နယ်မှာလေအဲ့မှာအဲ့ရွာကလည်းအားလုံး၁၆ရွာမှာဟုတ်ကဲ့ထွက်ပြေးရဘူး။အားလုံးပေါင်းဆိုရင်လူကြီးသောင်းကိုယ်တော့ရှိနေမှာပြေးရတယ်။
ဒါပြင်ပြီးခဲ့တဲ့ဇူလိုင်6ရက်နေ့ကနေ17ရက်နေ့အတွင်းအဲ့ဒီဒေသခံ20ထပ်မနေဖမ်းဆီးခံရတာကြောင့်ဒေသခံတွေဟာရွာတွေမှာမနေရဲတော့ပဲထွက်ပြေးနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးတဲ့သူတွေအများစုကတော့အသက်20ကျော်အရွယ်လူငယ်တွေဖြစ်ပြီးတော့သူတို့ဟာစံနဲ့စားနပ်ရိက္ခာတွေဝယ်ပြီးအပြန်မှာစစ်ကောင်စီတပ်တွေကရိုက်နှက်ဖမ်းဆီးသွားတာလို့ပြောပါတယ်။နဖတ်တိုက်ပွဲတွေဖြစ်တိုင်းအရသာတွေကိုစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်တာတွေရှိသလိုအရသာတွေပေါ်မှာလူခွေချိုးဖောက်မှုတွေလုပ်နေတယ်လို့လည်းကရင်လူခွေအဖွဲ့တွေကပြောပါတယ်ခင်ဗျာ။